စကိုင်းတိုင်းတမူးမြို့နယ်နဲ့ဆယ်မိုင်လောက်ပဲဝေပြီးတော့စစ်တပ်နဲ့စစ်တပ်ထောက်ခံတဲ့ပြူစောထီတွေတက်ဆွဲထားတဲ့ပန်းသာရွာကိုအခုလဂျွန်လ15ရက်နေ့မှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အဲဒီနောက်မှာတော့နေ့စဉ်လိုလိုတိုက်ပွဲတွေဖြစ်နေတာအခုဆိုရင်တည်င်းတပတ်ကျော်ကြာမြင့်နေပြီဖြစ်ပါတယ်။စစ်တပ်ဘက်ကလက်နက်နဲ့ဇေဝတွေကိုလေကြောင်းကနေပို့ဆောင်ဖြည့်တင်းတာတွေလုပ်နေပြီးတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်လာနိုင်တယ်လို့တမူးခရိုင်တရင်တတာဝန်ရှိသူတူဦးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။တော်တော်ပြင်းထန်တယ်ဗျာ။ဒီတပတ်သူ့ကိုတိုက်ပွဲပြင်းထန်တယ်လို့ပြောရမှာသူ့ဘက်ကဒီ fighter jet နဲ့တုံးရင်လာဘုံကျဲတယ်ပြကြရင် MI-35 ရဲရင်နဲ့တုံးရင်လာရင်မှသူတို့လာရင်မပြတ်ခတ်တယ်ဗျ။ယူလာကအကုန်လုံးကထိန်းချုပ်မှုရနိုင်ပြီးမှသူရဲ့ဒီစာတင်ကြောင်းရှိမယ်၊ yes scan ရှိမယ်၊ CP gun အဲ့တုံးမှုတွေလည်းသူတို့မှကြံခဲ့တာ။အဲ့ဒီပန်းတာရွာရဲ့တမူးမျိုးရဲ့ကြားထဲမှာဟုတ်ပေါ့။အဲ့လေးမိုင်ဘက်ကလည်းသူတို့ဘက်ကလာရင်မှလည်းဖြည့်တဲ့ပုံစံရှိရပါဘူး။ကျွန်တော်တို့အဲ့ဒီဘက်မှာအဲ့လေးမိုင်ဘက်ကလည်းကျွန်တော်တို့လာရင်မှဖြည့်ပေးတဲ့ပုံစံရှိရအဲ့မှလည်းတိုက်ပွဲဖြစ်တယ်။တိုက်ပွဲတွေကခင်းထန်မှုပဲရှိတယ်ရှေ့ဆက်တော့။သူတို့ကသူတို့ဘက်ကလည်းဒီလောက်ဒီတပတ်အတွင်းဒီသူတို့အလောက်ထိပိတ်မိနေတဲ့အချိန်မှာတော့မှလက်နက်ခဲတွေကိုလေကြောင်းနဲ့တဆင့်လာချပြီးမှအခုခံနေတယ်ဆိုတော့သူကလည်းမဆုတ်တန်းခံစစ်ပုံစံနဲ့လုပ်နေတာပေါ့
။ပန်းသာရွာဟာစစ်တပ်ထောက်ခံသူပြူစောထီတွေကိုစစ်တပ်ကနေလက်နက်တဆင့်ပေးထားပြီးတက်ဆွဲထားတာဖြစ်ပါတယ်။နောက်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏတိုက်ပွဲဖြစ်နေတဲ့တမူးမြို့နယ်ကခြေရွာတရွာလည်းဖြစ်ပါတယ်။ဒီတစ်ချိန်မှာတော့ရက်ရှည်တိုက်ပွဲဖြစ်တာပါ။စစ်တပ်ဘက်ကလေကြောင်းအပြင်လက်နက်ကြီးတွေနဲ့ပစ်ကူတုံးခဲ့ပြီးတော့တိုက်ခိုက်နေတယ်လို့နှစ်ဖက်ထိခိုက်ကြဆုံးတာတွေရှိတဲ့အထိတိုက်ပွဲကပြင်းထန်နေတာလည်းဖြစ်ပါတယ်။တိုက်ပွဲကြောင့်ပန်းသာရွာအပြင်အင်တိုင်းကျေးရွာကဒေသခံတွေဟာစစ်ဘေးတိမ်းရှောင်နေရပါတယ်။စစ်ဘေးရှောင်ပြည်သူတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ဒေသခံတဦးကအခုလိုပြောပြပါတယ်
။ဒေသခံတွေကလည်းလို့ဆိုရင်ဟိုစစ်ဘေးရှောင်နေရတာပေါ့နော်။တခြားနေကြတဲ့တခြားရွာတွေနဲ့ရှုပ်ရွာတွေမှာစစ်ဘေးရှောင်နေရလို့ရှင်ဟုတ်။အော်မင်းတို့ကတော့ကျေးရွာနှစ်ရွာပဲတိတ်ချောင်ရတယ်ရှင်အင်တိုင်းနဲ့ပန်းတာပေါ့နော်အဲ့နှစ်ရွာတော့ရှောင်နေရတယ်ရှင်ဟိုဖြစ်တာတော့ပန်းတာရွာဆိုရင်အင်တိုင်းဘက်ကလည်းလေရင်နဲ့ဟိုတစ်ခါကလေရင်ကျဲတဲ့ချိန်မှာအင်တိုင်းရွာဘက်ကလည်းလေရင်လေကြောင်းတင်တော့လေဘုံကျသွားလို့ဆိုမှအင်တိုင်းရွာရဲ့ရှောင်ရတယ်ပေါ့နော်စီးရှောင်ရတရားတရားနဲ့တရားရှိတဲ့ကြားလောက်ရှိရရှင်ဟုတ်စီးရှောင်လာတဲ့အထဲမှာတက်ကြီးရဲ့အူများတယ်ပေါ့နော်အသက်90ကျော်အဖိုးဖွားရများတယ်ရှင်ဟုတ်ဒီစီးရှောင်နေအတိအကျလိုအပ်တဲ့ဥစ္စာကတော့ကျန်းမာရေးပေါ့ကျန်းမာရေးဆောင်ရှောက်မှုဖြစ်တဲ့ဒီစေဝါပေါ့နော်စေဝါနဲ့ရိခါတွေကအတိအကျလိုအပ်ပါတယ်ရှင
်ပန်းသာရွာတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးတမူးမြို့နယ်မှာအရင်ကလည်းဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီတပ်တွေကြားမှာမကြာခဏတိုက်ပွဲတွေဖြစ်ပြီးတော့စစ်ရေးတင်းမာနေတဲ့နေရာလေးဖြစ်ပါတယ်ရှင်